Ukraine စစ်ပွဲမှာပါဝင်တက်ခိုက်ဖို့လို့ယူဆတဲ့တပ်ဖွဲ့ဝင်1000လောက်ကိုမြောက်ကိုရီးယားဟာရုရှားကိုဆစ်လွတ်ထားပြီးတော့ဒါဟာအစောပိုင်းခံမှန်းခဲ့တဲ့ရေတွက်ထက်30လောက်ပိုများတယ်လို့ American Pentagon စစ်ထနာချုပ်ပြောခဲ့တဲ့သူကပြောဆိုပါတယ်။လာမယ့်သတင်းပတ်တွေအတွက်မှာ Ukraine နိုင်ငံအနီးမှာရှိတဲ့ရုရှားတပ်ဖွဲ့ဝင်တွေကိုအင်အားပြည့်ဖို့လုပ်နေပုံရပြီးရုရှားရှေ့ပိုင်းကိုမြောက်ကိုရီးယားတပ်ဖွဲ့ဝင်1000ဆစ်လွတ်ထားတယ်လို့ယုံကြည်ရတဲ့အကြောင်း Pentagon ပြောခဲ့တဲ့သူ Sabrina Singh ကသတင်းစာနေသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။Ukraine နဲ့ညီတဲ့နေရာတွေမှာမြောက်ကိုရီးယားတပ်ဖွဲ့ဝင်တွေချို့ရောက်နေနေပြီဖြစ်တာကြောင့်ရုရှားဟာဒီတပ်ဖွဲ့တွေကို Ukraine စစ်ဖွဲ့တိုက်ခိုက်ရေးဒါမှမဟုတ်ထောက်ပို့လုပ်ငန်းတွေမှာတုံးနိုင်တဲ့ဆိုရယ်ဆွေးမှုတွေပိုများလာတဲ့အကြောင်းလဲပထဂွန်ပြောခွင့်ရသူကပြောပါတယ်။ NATO ဖွဲ့ကြီးကလည်းမြောက်ကိုရီးယားတပ်ဖွဲ့ဝင်3000ရုရှားကိုဆစ်လွတ်ထားတဲ့အကြောင်းနဲ့ရုရှားကားဒေသတွေကိုဒီတပ်ဖွဲ့ဝင်တွေရောက်နေပြီဖြစ်တဲ့အကြောင်းတင်းလာနေမှာအတူတူပြောဆိုပါတယ်။ရုရှားနဲ့မြောက်ကိုရီးယားကြားခုလိုမျိုးစီးပွားပူးပေါင်းဆောင်မှုတွေတိုးမြင့်လာတာဟာအင်ဒိုပစိဖိတ်ဒေသတွေရောဥရောပအတ္တလန္တိတ်နိုင်ငံတွေရဲ့လုံခြုံရေးအတွက်ပါချင်းချမှုဖြစ်တယ်လို့နေတိုးမာမေးဖွဲ့ရဲ့တွင်မှုချုပ်မာဂရူတာကသတင်းကြောင်တွေကိုပြောဆိုခဲ့ပါတယ်။